အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းချောင်းပြစ်ခတ်ခံရမှုအတွင်းအသက်မသေးလူမြောက်လာသူတွေကကျောင်းတွေမှာနောက်ထပ်ပြစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေတောင်းဆိုဖို့နောက်လာထဲမှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမျိုးတွေမှာချီတက်မဲ့အကြောင်းကြေညာလိုက်ပါတယ်။အသက်တွေမဆုံးရှုံးရစေဖို့ကျောင်းသားတွေအနေနဲ့ချီတက်ကြမှာဖြစ်တယ်လို့ကျောင်းသူတို့ဖြစ်တဲ့ကင်မရွန်ကက်စီကမနေ့တနင်္ဂနွေနေ့က ABC ရုပ်သံကိုပြောဆိုခဲ့တာပါ။အမျိုးသားရိုက်ဖဲအသင်းထံကနေငွေကြေးလက်ခံနေတဲ့နိုင်ငံရေးသမားတွေအချက်တရားရသွားစီရေးကလည်းအခုချီတက်ပွဲရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ကက်စီကပြောဆိုခဲ့ပါတယ်။ဒီလိုကြောင်းရုံးပွဲကိစ္စတွေကိုဥတီစေတဲ့တနက်ကန်ဆောင်မှုအလေးအထတွေကိုအမျိုးသားရိုက်ဖဲအသင်းကမြင့်တင်ဆောင်ရွက်နေတာလို့လည်းသူမကပြောဆိုပါတယ်။သမရထရန်ကတော့နားထောင်မဲ့အစည်းအဝေးလို့နာမည်ပေးထားတဲ့တွေ့ဆုံပွဲတစ်ခုကိုလာမဲ့ဗုဒ္ဓနေ့မှာအထက်တန်းကျောင်းသားတွေဆရာတွေနဲ့ပြုလုပ်မယ်လို့တမရအင်ဂျီရောကပြောဆိုထားပေမဲ့အသေးစိတ်ကိုတော့မပြောပါဘူး Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာလူ18ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုမဖြစ်ခင်တလလောက်ကလေးကတနတ်သမား Nicholas Cruz ဘက်ကဒီလိုလုံးမဲ့အရေးအယောင်တွေတွေးခွင့်ရပေမဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဘက်ကအရေးယူဆောင်ရွက်ဖို့လင်းဟင်းခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကတော့ဝေဖန်ထားပါတယ်ရှင်။